Welcome to the Voice of America in Burmese.
မင်္ဂလာနေ့တပါတော်ရရှင်များရှင်2018ခုနှစ် January 1ရက်နေ့တနင်္ဂနွေနေ့ညနေခင်းအတွက် VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဖိုင်းဒိုမီတာ16.25ဒုကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမောပါရှင်
ကောင်းကျင်းဖြာဖြာဆောင်ကျင်းလာမယ်နှစ်တက်အခါသမယဖြစ်ကြပါစေရှင်ကျမတင်ကြီးထိုက်ပါနှစ်တက်ကိုအခါသမယကိုကမ္ဘာတစ်လောနိုင်ငံတွေမှာစီစီကာကာကျင်းပခဲ့ကြပြီး2019ခုနှစ်နှစ်တက်ကိုကြိုဆိုခဲ့ကြပါတယ်2019ခုနှစ်နှစ်တက်မှာပဲကုလအတွင်းရေးမှူးချုပ်အဖြစ်အန်တိုနီယိုဂူတာရက်စ်ကတာဝန်လွှဲပြောင်းရယူပါတယ်။တူရကီနိုင်ငံမှာတော့နှစ်သစ်ရဲ့ပထမဆုံးနေ့မှာပဲ night club တစ်ခုတိုက်ခိုက်ခရလို့အနည်းဆုံးလူ39ဦးသေဆုံးခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီကနေ့ညနေခင်းသောတာရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းတွေကတော့2019နှစ်သစ်ကူ January 1ရက်နေ့မှာနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်ဦးဆောင်ပြီးတော့ကျင်းပတဲ့နိုင်ငံတော်တိုင်ပင်ခံနဲ့လူငယ်များရဲ့ငြိမ်းချမ်းရေးစကားဝိုင်းမှာငြိမ်းချမ်းရေးလမ်းစာတွေရှာစစ်မီးတွေငြိမ်းစေရေးငြိမ်းချမ်းရေးစကားအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်ဒေါက်ဆန်းစုကြည်ဘက်ကလူငယ်တွေကိုဘယ်လိုမျိုးပြောဆိုခဲ့သလဲဆိုရင်တော့
အရင်ပြန်မေးချင်တာလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်ဆင့်မှာလူငယ်တွေအနေနဲ့ဘယ်လိုများဝင်းရပြီးပံ့ပိုးပေးနိုင်ကြမလဲဆိုတဲ့အဖြေကိုလူငယ်တွေရှိက
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်2016နှစ်ကုန်လို2019နှစ်တက်ကူးတဲ့အချိန်ထိုင်းနိုင်ငံမှာရောက်နေတဲ့ရွှေပြောင်းအလုသမားတွေပြည်တော်ပြန်နိုင်ရေးမျှော်လင့်ချက်တွေဘယ်လိုရှိပါသလဲ။နောက်ထိုင်းနိုင်ငံထဲမှာနှင်းပန်းနှိပ်စက်မှုနဲ့လူခွေချိုးဖောက်မှုတွေကိုရာဇဝတ်ကြောင်းအရအရေးယူဖို့ဥပဒေကြောင်းပြဋ္ဌာန်းပေးဖို့စီစဉ်နေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုနောက်ဆုံးရသတင်းတွေကိုမသိင်္ဂီထိုင်းနဲ့မမိုးဖြူတို့တင်ပြမှာပါရှင်။
တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကနှစ်သစ်ကူညဆင်နွှဲသူတွေနဲ့ပြည်နေတဲ့ night club တစ်ခုမှာဒီကနေ့တနင်္ဂနွေနေ့မနေ့စောပိုင်းတိုက်ခိုက်ခံရပြီး39ဦးသေဆုံးတယ်လို့ပြည်ရေးဝန်ကြီးဆူလီမန်စွိုင်းလူးကပြောပါတယ်။တနတ်သမားကတော့အာဏာပိုင်တွေရှာဖွေနေစေဖြစ်တယ်လို့လည်းပြည်ရေးဝန်ကြီးကပြောပါတယ်။သေဆုံးသူတွေထဲမှာနိုင်ငံခြားသား16ဦး၊တူရကီနိုင်ငံသား5ဦးပါဝင်ပြီးနောက်ထပ်သေဆုံးသူ18ဦးကတော့ဘသူဘဝတွေဖြစ်တယ်ဆိုတာကိုမစစ်ဆေးရသေးတဲ့အကြောင်းပြည်ရေးဝန်ကြီးကပြောဆိုပြီးသေဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်2ဦးလည်းပါဝင်ပါတယ်။ဒဏ်ရာရသူ69ဦးဆေးရုံတင်ထားရတာမှာ4ဦးကဒဏ်ရာပြင်းထန်ပြီး2ဦးကတော့အတော်လေးစိုးရိမ်ရတဲ့အနေအထားရှိတယ်လို့လည်းပြည်ရေးဝန်ကြီးကပြောပါတယ်။တနတ်သမားတဦးတဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြည်ထရေးဝန်ကြီးနဲ့အစ္စတန်ဘူအုပ်ချုပ်ရေးမှူးတို့ကပြောပါတယ်။တိုက်ခိုက်မှုကဘသူလက်ချက်ဆိုတာမသိရသေးသလိုဘယ်အဖွဲ့ကမှလည်းထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။တနတ်သမားပင်မှရှိနေတယ်ဆိုတာမသိရသေးသလိုရှာဖွေနေစေဖြစ်တယ်လို့လည်းပြည်ထရေးဝန်ကြီးစွိုင်းလူးကပြောပါတယ်။အစ္စတန်ဘူ night club ကိုတိုက်ခိုက်ခဲ့တဲ့တနတ်သမားကတူရကီနိုင်ငံတွင်မငြိမ်မသက်အခြေအနေကိုဖန်တီးချင်နေတာဖြစ်တယ်။ဒါပေမဲ့သူမအောင်မြင်ခဲ့ဘူးလို့တူရကီသမ္မတကဒီကနေ့ပြောဆိုလိုက်ပါတယ်။အစ္စတန်ဘူမြို့လူကုန်ထန်ရက်ွယ်အိုတက်ခွိုင်းရက်ကတိုက်ခိုက်ခံရတဲ့ Reina Club ဟာဆိုရင်ထင်ရှားကြော်ကြားသူတွေနဲ့နိုင်ငံခြားသားတွေကြားရေပန်းစားတဲ့ club တစ်ခုဖြစ်ပါတယ
်။ American နိုင်ငံ Vermont ပြည်နယ်အတွက်ဖြစ်စစ်ပစ္စည်းရောင်းချသူတွေပြေးပို့တဲ့ကွန်ပျူတာတစ်လုံးမှာရုရှားအင်တာနက်ဟက်ကာတွေရဲ့ဖြစ်စီမော်ဝဲကွန်ပျူတာစနစ်တစ်ခုကိုနောက်ထပ်သက်သေတစ်ခုဖြစ်တွေ့ထားပြီလို့ American ထက်လွတ်တော်အမတ်တယောက်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့အခုလိုပြောဆိုမှုမျိုးကိုတည်တည်ကြာကြာစုံစမ်းစစ်ဆေးနေတယ်လို့ရွေးကောက်ခံသမ္မတ Donald Trump ကပြောပါတယ်။ American နိုင်ငံကွန်ပျူတာကောင်ရက်ကို Russia Internet Hacker တွေကမကြောက်မရွံ့ပဲပြောင်ပြောင်တင်းတင်းစနစ်တကျထိုးဖောက်နှောက်ယှက်ခဲ့တဲ့သက်သေထောက်ထားတွေကိုအစောပိုင်းနှစ်ရက်ကတွေ့ခဲ့ပြီးတော့မနေ့စနေနေ့က Democratic Party အထက်လွှတ်တော်မှ Peter Walsh ကခုလို Russia computer ဖောက်ထွင်းမှုအခြေအနေကိုပြောဆိုခဲ့တာဖြစ်ပါတယ်။ Russia hacker တွေကကျွန်တော်တို့နိုင်ငံကိုနှောက်ယှက်ဖို့ Vermont ပြည်နယ်သားမကနေရာတိုင်းမှာအခွင့်အလမ်းရှာဆောင်ရွက်ကြလိမ့်မယ်လို့ Mr. Walsh ကပြောဆိုပါတယ်။ Russia က American နိုင်ငံကို cyber သတင်းထောက်လှမ်းမှုလုပ်ရကြောင်းသမ္မတ Obama ကပိတ်ဆို့တံခတ်မှုတွေကိုတိုးမြှင့်ခဲ့ပြီးခုလို Democrat ထက်လွှတ်တော်မှ Walsh ရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလာမယ့်ရက်ပိုင်းမှာ American ထောက်လှမ်းရေးအကြီးအကဲတွေနဲ့သူတွေ့ဆုံမယ်လို့စနေနေ့နှောင်းပိုင်းကသတင်းနောက်တင်နဲ့တွေ့ရမှာ Florida ပြည်နယ်မှာ Christmas အားလည်းရဲ့ပန်းဖြည်းနေတဲ့ရွေးကောက်ခံသမ္မတ Trump ကအချင်းချုပ်ဖြေကြားပြောဆိုခဲ့ပါတယ
်။ရုရှားနဲ့တူရကီတို့ဂျားဝင်ဆောင်ရွက်ပေးတဲ့ Syria အဖြစ်ခက်ရက်စဲရေးသဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကကန့်ကွက်သူမရှိတညီတညွတ်တဲ့အတည်ပြုပါရတယ်။ ဒါပေမဲ့ဒီသဘောတူညီမှုဟာအချိန်မရွေးပြတ်ပြတ်နိုင်တဲ့အန္တရာယ်ရှိနေတယ်လို့သတင်းတွေထွက်ပေါ်နေတာပါ။ဆီးရီးယားသဘုံတွေကတော့ဆီးရီးယားအစိုးရနဲ့မဟာမိတ်ရုရှားတွေဘက်ကလေကြောင်းတိုက်ခိုက်မှုတွေထပ်တလဲလဲလှုပ်ဆောင်နေတာမို့နှစ်ရက်ကြာအဖြစ်ရဲ့သဘောတူညီချက်ဟာပြတ်ပြဲသွားနိုင်တယ်လို့ဆိုပါတယ်။ဆီးရီးယားရေစောင့်ကြည့်သူတွေကတော့ဒမတ်စကတ်မြို့အနောက်မြောက်ဘက်ကဗျူဟာကျပြီးအရေးပါတဲ့ဘာရတာတောင်ချားဒေသကသဘုံတွေထိန်းချုပ်ထားတဲ့မြို့တွေရွာတွေကိုစစ်လေရင်တွေကတိုက်ခိုက်နေတာတွေ့ရတယ်လို့ပြောပါတယ်။ဆီးရီးယားရေစောင့်ကြည့်နေတဲ့ဗီတင်ခြေဆိုင်ဆီးရီးယားလူခွင့်ရေစောင့်ကြည့်ရေအဖွဲ့ကတော့ဘာရတာဒေသတိုက်ခိုက်ခံရမှုအတွင်းတည်ဆုံးတံရရသူရှိမရှိလောလောဆယ်မသိရသေးဘူးလို့ပြောပါတယ်။ဒါပေမဲ့တောက်ကြနေမှာတိုက်ခိုက်မှုတွေရှိခဲ့တဲ့အပြင်စနေနေ့မနက်ပိုင်းတခုတည်းမှာပဲအဲ့ဒီဒေသကို၄ချောင်းတိုက်ခိုက်မှု၁၀ချင်းလောက်ရှိခဲ့တယ်လို့လည်းဆီးရီးယားရေစောင့်ကြည့်ရေအဖွဲ့ကပြောပါတယ်။
ဒီဇင်ဘာ31ရက်နေ့ညကတက်တန်းကုန်ဆုံးပြီဖြစ်တဲ့ကုလသမဂ္ဂတွင်းမှုချုပ်မစ္စတာဘန်ကီမွန်ရဲ့နေရာမှာမစ္စတာအန်တိုနီယိုဂူတာရက်စ်ကထိတ်တန်းနိုင်ငံတကာတန်တမန်တာဝန်ဖြစ်တဲ့အတွင်းမှုချုပ်အစ်တာဝန်ကိုယူရတော့မှာဖြစ်ပါတယ်။အရင်ကပေါ်တူဂီဝန်ကြီးချုပ်ဖြစ်ခဲ့ပြီးတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးတာဝန်ယူခဲ့တဲ့မစ္စတာဂူတာရက်စ်ကကမ္ဘာပေါ်ကပြည်ပခါတွေနဲ့စစ်ပွဲတွေကြားမှာပိတ်မိနေကြတဲ့တန်းနယ်ချီတဲ့ပြည်သူတွေကိုကူညီရမယ်အရေးဟာသူ့နှလုံးသားထဲမှာအလေးနဲ့ဆုံးရှိနေတဲ့တာဝန်ဖြစ်တယ်လို့ကုလသမဂ္ဂမိန့်ခွန်းတစ်ခုမှာပြောဆိုခဲ့ပါတယ်။အရသာပြည်သူတွေဟာအသက်ဆုံးရှုံးစေလောက်တဲ့တိုက်ခိုက်မှုတွေထိခိုက်ဒဏ်ရာရမှုတွေအိုးအိမ်ဆွတ်ထွက်ပြေးရမှုတွေနဲ့စီးရဲရင်းတွေကမထွက်နိုင်အောင်ပြင်းထန်တဲ့စစ်ဘေးဒဏ်တွေကိုရင်ဆိုင်နေရတယ်လို့သူကပြောဆိုသွားပါတယ်။စီးရုံတွေနဲ့အကူအညီပေးတဲ့ရင်တန်းတွေတောင်မှအကြမ်းဖက်ခံနေရတဲ့အခြေအနေကိုလည်း Mr. Guterres ကထောက်ပြပြောဆိုခဲ့ပါတယ်။2018ခုနှစ်အတွက်နှစ်သက်ဆုံးဖြတ်ချက်ဖြစ်ငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်ရေးကိုသူရဲ့ကုလသမဂ္ဂလုပ်ဖော်ကင်ဘက်အားလုံးတညတညထဲလက်ခံဆောင်ရွက်ကြဖို့အတွင်းမှုချုပ်သစ်မစ္စတာဂူတာရက်စ်ကတိုက်တွန်းပြောဆိုပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကကုလသမဂ္ဂအဖွဲ့ကြီးရဲ့လုပ်ငန်းတွေထိရောက်မှုမရှိဘူးလို့ဝေဖန်ပြောဆိုပြီးမကြခင်ကမ္ဘာငြိမ်းချမ်းရေးလုပ်ငန်းတွေအတွက်ကုလသမဂ္ဂအဖွဲ့ကြီးကတရားခင်းပေးမဲ့အဖွဲ့တစ်ခုဖြစ်တယ်လို့သူကကြေပေးပြောဆိုလိုက်တာဖြစ်ပါတယ်။
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းစီစဉ်ကနေတင်းငွေနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။မြန်မာနိုင်ငံတွင်းကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာတရားမဝင်နေထိုင်နေကြတဲ့တောင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်ခေါ်ယူဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတောင်းဆိုပါတယ်။ဒီမွတ်စလင်ရိုဟင်ဂျာတွေကမြန်မာနိုင်ငံတွင်းနှိပ်စက်ညှဉ်းပန်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတာလို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တို့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့မြန်မာနိုင်ငံဘက်ကလူတွေအဖြစ်စီးစစ်ပြီးသားလူ2000လောက်ကိုပြန်ခေါ်မယ်ဆိုတာကတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားသဘောတူညီချက်ကအရင်အစိုးရလက်ထက်ကတည်းကရှိခဲ့တယ်လို့မြန်မာသမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ်။ဒါပေမဲ့ဒီလူတွေရှိနေသေးသလားဆိုတာကိုတော့ပြန်ပြီးတော့စီးစစ်ရအောင်မှဖြစ်တယ်လို့လည်းဦးစောထေးကပြောပါတယ်။ဒီလ10ရက်နေ့နောက်ပိုင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဆွေးနွေးကြဖို့လည်းစီစဉ်ထားပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကရိုဟင်ဂျာတွေကတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကိုပြန်လို့စိတ်မရှိဘူးလို့ပြောဆိုနေကြပြီးရိုဟင်ဂျာတွေကိုစာနာထောက်ထားတဲ့နိုင်ငံတွေကသူတို့ကိုခေါ်ယူဖို့ဒုက္ခသည်လူမှုအဖွဲ့အစည်းခေါင်းဆောင်တွေကပန်ကြားပါတယ်။မြန်မာနိုင်ငံတွင်းကအခြေအနေတွေဟာအထူးသဖြင့်အခုသတင်းပတ်တွေအတွင်းဘလို့မှနေထိုင်လို့မရတဲ့အခြေအနေဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကရိုဟင်ဂျာလူမှုအဖွဲ့အစည်းခေါင်းဆောင်ဖြစ်တဲ့ကိုကိုလင်းက VOA ကိုပြောဆိုပြီးရိုဟင်ဂျာတွေကိုလက်မခံတဲ့မြန်မာနိုင်ငံကိုမပြန်ချင်းကြဘူးလို့လည်းပြောဆိုပါတယ်။ရှခိုင်ပြည်နယ်မောင်တော်ဒေသတွင်ကမွတ်စလင်လူမှုအတိုင်းဝိုင်းကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့သတ်မှတ်ကြပြီးမြန်မာအစိုးရအဆက်ဆက်ကတော့ရိုဟင်ဂျာဆိုတာကိုညှင်းဆိုထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံအနေနဲ့တိုက်ချင်းပြပေဒင်းတက်ဒုံးကြီးတိစားရေးလုပ်ငန်းမှာနောက်ဆုံးဆင့်ကိုရောက်နေပြီလို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်းအန်းကဒီကနေ့တနင်္ဂနွေနေ့ရုပ်မြင်သံကြားကနေပြောဆိုတဲ့နှစ်သက်ကူမိန့်ခွန်းနဲ့မှာထည့်ပြီးပြောဆိုသွားပါတယ်။မြောက်ကိုရီးယားနိုင်ငံဟာပြီးခဲ့တဲ့နှစ်ထဲမှာနျူကလ িয়ার ဆန်သတ်မှုနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ပြစ်တင်ရှုတ်ချမှုတွေပိတ်ဆို့တန်းခတ်မှုတွေတိုးပြီးခံခဲ့ရတဲ့ကြားကနေနှစ်ကြိမ်တိုင်နျူကလ িয়ার ဆန်သတ်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။လက်ရှိချိန်ကြားမှုအနည်းရေပြင်1980တုန်းကလက်မှတ်ထိုးခဲ့တဲ့နျူကလ িয়ার ပြန်ပွားမှုထိန်းချုပ်ရေးစာချုပ်အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်မဲ့ကိစ္စက ကမ္ဘာလက်နက်ရှင်ပြိုင်မှုပေါ်ပေါက်စေနိုင်တဲ့မိဘွားတစ်ခုဖြစ်တယ်လို့လည်းအကဲခတ်တွေကမြောက်ကိုရီးယားနိုင်ငံပေါ်ပြောဆိုကြပါတယ်။နျူကလ িয়ার ဆန်းသတ်မှုကြောင့်တန်ခတ်ရင်းယူမှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားနိုင်ငံကပြီးခဲ့တဲ့နွေရာသီတစ်လျှောက်လုံးရေအောက်နဲ့မြေပေါ်တိုက်ချင်းပစ်ဒုံးလက်နဲ့ဆန်းသတ်မှုအကြိမ်များစွာလုပ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ပယ်ရင်ဓာတ်ဒုံးကျည်နဲ့နျူကလ িয়ার လက်နက်ဆန်းသတ်မှုတွေကြောင့်ကိုရီးယားကျွန်းဆွယ်ဒေသပေါ်တိုးမြင့်လာတဲ့တင်းမာမှုတွေပေါ်အလေးနဲ့စိုးရိမ်ပူပန်မိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာဘန်ကီမွန်ကပြောဆိုသတိပေးခဲ့ပါတယ
်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အနေနဲ့ဇန်နဝါရီလ20ရက်နေ့သမ္မတချန်တစ်စာကျင်းပပြီးနောက်ထိုင်ဝမ်သမ္မတအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့အခါတွေ့ဆုံဖို့ဆိုတဲ့အပေါ်မငင်းပါဘူးထိုင်ဝမ်သမ္မတနဲ့တွေ့ဆုံပွဲဟာတန်တမာရေးဆိုင်ရာရှုထောင့်အရာအနည်းငယ်မစည်းလျော်သလိုဖြစ်ပေမဲ့လည်းကျွန်တော်တို့တွေ့ဆုံကြမယ်လို့မစ္စတာထရန့်ကမနေ့တုန်းကပြောပါတယ
်2019ခုနှစ်ကိုကြိုဆိုတဲ့နှစ်သက်ကူးပွဲတော်တွေကိုကဘာတဝမ်းနိုင်ငံဒီမှာမိရှုမိပန်းတွေပြဖောက်နှစ်သက်ကူပါတီပွဲတွေကျင်းပပြီးတော့စီစီကားကားကျင်းပခဲ့ကြတာဖြစ်ပါတယ်နယူးယောက်မြို့တော်ကကဘာလှည့်ခီးသွားတွေကိုဆွဲဆောင်နေကြ Times Square ရင်းပြင်မှာနိုင်ငံတကာကဘာလှည့်တွေနဲ့နှစ်သက်ကူပွဲဆင်နွှဲမဲ့ပြည်သူတွေစုဝေးကြပြီးတော့ Crystal Ballroom မှာနှစ်သက်ကူမဲ့နောက်ဆုံးစက္ကန့်ရေးတွက်ချိန်ကိုစောင့်ဆိုင်းစုဝေးကျင်းပခဲ့ကြပါတယ
်တနင်္ဂနွေညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်သိန်ကီထိုင်းနဲ့မမိုးဖြူတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တဲရောက်သတင်းတွေတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။2019နှစ်တက္ကူဇန်နဝါရီလ1ရက်နေ့မှာနိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်ဒေါ ông ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့ကျင်းပတဲ့နိုင်ငံတော်တိုင်းပြည်ငံနဲ့လူငယ်များရဲ့ငြိမ်းချမ်းရေးစကားဝိုင်းမှာငြိမ်းချမ်းရေးလမ်းစာတွေကိုရှာဆင်မီးတွေငြိမ်းစေရေးငြိမ်းချမ်းရေးစကားပြောခဲ့ကြပါတယ်။ဒေထဲမှာပြည်တွင်းစင်မီမငိမ့်နိုင်သေးတဲ့အကြောင်းရင်းတွေထဲမှာအဓိကတာဝန်ရှိသူတွေဖြစ်တဲ့မြမတက်မတော်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပါပြည်သူတွေရဲ့အတန်းလူငယ်တွေရဲ့အတန်းကိုနားထောင်ကြစေလိုတယ်လို့ပါဝင်ဆွေးနွေးသူတွေကထောက်ပြပြောဆိုခဲ့ကြပါတယ်။ဒါအပြင်တနိုင်ငံလုံးအတိုင်းအတာနဲ့ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာပါငြိမ်းချမ်းရေးစကားဝိုင်းတွေကျင်းပပေးဖို့ကိုလည်းနိုင်ငံတော်တိုင်းပြည်ငံကိုလူငယ်တွေကတောင်းဆိုကြပါတယ်။အသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်။နှစ်တနည်းရဲ့ပထမဆုံးနှစ်တက်ကူတဲ့အချိန်မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ ông ဆန်းစုကြည်ကိုတိုင်ဦးဆောင်ပြီးတော့ဆွေးနွေးတဲ့လူငယ်များနဲ့ငြိမ်းချမ်းရေးစကားဝိုင်းကို2019ခုနှစ်ဇန်နဝါရီလ1ရက်နေ့နေ့လယ်ပိုင်းမှာနေပြည်တော်မှာကျင်းပခဲ့တာဖြစ်ပါတယ်။နိုင်ငံတော်ဝန်လုံးကလူငယ်တွေရဲ့အသံတွေကိုလူငယ်တွေကနေတဆင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကနားထောင်ပြီးမြမပြည်ကြီးငြိမ်းချမ်းသာယာဝါပြောစေရေးမေခွန်းနေအကြံပြုချက်တွေသုံးသက်ချက်တွေနဲ့အပြန်အလှန်ဆွေးနွေးခဲ့ကြတာပါလူငယ်တွေအနေနဲ့မြမငင်းညာရေးဖြစ်စင်မှာပါဝင်ခွင့်လုပ်ပိုင်ခွင့်တွေတောင်းနေတာထက်စာရင်ကိုယ့်ဘက်ကဘလို့တာဝန်ကျေအောင်လုပ်နိုင်နေဆိုတဲ့တာဝန်ယူမှုကိုပို့ပြီးတော့မှဖြစ်စေချင်ပါတယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ ông ဆန်းစုကြည်ကအခုလိုပြောဆိုခဲ့ပါတယ
်လက်ရှိငင်းညာရေးလုပ်ငန်းစဉ်အဆင့်ဆင့်တိုင်းတွင်လူငယ်များ၏ပါဝင်မှုအခန်းကဏ္ဍကိုပါဝင်ခွင့်ပေးဖို့တဲ့ငင်းညာရေးဖြစ်စင်ဆိုတာဟာအလုံးနဲ့ဆိုင်တဲ့ကိစ္စပဲအလုံးအနိဗတ်တကယ်ပါဝင်ခြင်းနဲ့စိတ်ရှိလို့ရှိလို့ရှင်ပါဝင်လို့ရပါတယ်ပါဝင်ပိုင်ခွင့်ပါဝင်ပိုင်ခွင့်တခါလေလေအနိယအဲ့လိုအသုံးလုံးနေသုံးရင်စိတ်ထဲမှာနည်းနည်းစိတ်ပူစိတ်ဖြစ်တယ်ဥမာလုတ်ပိုင်ခွင့်ပေါ့နော်ရပိုင်ခွင့်လုတ်ပိုင်ခွင့်ခွင့်ခွင့်ခွင့်ခွင့်ခွင့်မဟုတ်ဘူးကိုတာဝင်ကိုအဓိကထားစီချင်ပါတယ်ဘာလုတ်ပေးနိုင်မလဲဘာရနိုင်မလဲဆိုတာရဲ့ဘာပေးနိုင်မလဲဆိုတာကိုစဉ်းစားပေးစီချင်တယ်ဒါတော့အခုအညပြမေးချင်တာလက်ရှိငင်းကြရေးလုပ်ငန်းစဉ်အဆင့်ဆင့်မှာလူငယ်တွေအနေနဲ့ဘယ်လိုများဝင်းရပြီးပံ့ပိုးပေးနိုင်ကြမလဲဆိုတော့အဖြစ်ကိုလူငယ်တွေရှိကပြန်တောင်းပြစေလို့
အခုလိုမျိုးလူငယ်တွေရဲ့အတန်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဆွေးနွေးရုံနဲ့မကပဲပြည်တွင်းစီရေးပဋိပက္ခတွေမှာအဓိကတာဝန်ရှိသူတွေဖြစ်တဲ့လက်နက်ကိုင်အဖွဲ့တွေရဲ့ပူပေါင်းပါဝင်မှုကိုလည်းလူငယ်တွေဘက်ကလိုလားနေကြတဲ့အကြောင်းဆွေးနွေးပွဲမှာဦးဆောင်ပါဝင်သူလူငယ်တဦးကအခုလိုအကြံပြုပါတယ
်ဒီနေ့တရက်တလ2019မှာဒီလိုငင်းကြေးစကားပြောပွဲလူငယ်အနေနဲ့ပါဝင်ခွင့်ရတဲ့အတွက်အလွန်တရာကိုကျေးဇူးတင်ပါတယ်အဲ့လိုပွဲမျိုးတွေကိုနေပြည်တော်မှာလုပ်တာဆိုတာချက်ကျွန်တော်တို့ပြည်နယ်နဲ့တိုင်းနယ်သီးသီးမှာလူငယ်တွေပုံမပါဝင်တဲ့စကားဝိုင်းတွေကိုပုံမလို့ဆွေးချင်ပါတယ်အဲ့အပြင်ကိုအမေကိုယ်တိုင်မကပဲနဲ့ကျွန်တော်တို့ကာချုပ်ကိုယ်တိုင်မှာအဲ့လိုပုံစံမျိုးထိုင်ပြီးကျွန်တော်တို့နဲ့အမေဖြစ်ပြီးပုံစံမျိုးလုပ်နိုင်ပုံမအသေးပဲပြီးသွားတဲ့ဟာကြီးတိတိပြေသွားတဲ့ဆွေးနွေးမှုတွေဖြစ်လာမယ်လို့ကျွန်တော်ယုံကြည်ပါတယ်
ပြည်တွင်းစစ်မီးငြိမ့်နိုင်အောင်ပြည်သူတွေအားလုံးကစစ်ပွဲတွေချက်ချင်းရပ်ပေးပါလို့တောင်းဆိုလိုပါတယ်လို့လည်းပါဝင်ဆွေးနွေးခဲ့သူလူငယ်တဦးကအခုလိုပြောပါတယ
်။အဖေပြောခဲ့တဲ့တာဝန်ဖန်နိုင်ပါပြန်ပေးနိုင်မယ်ပေါ့နော်။ငြိမ်းချမ်းရေးအတွက်ပေါ့နော်။တာဝန်ဖန်နိုင်ပါပြန်ပေးနိုင်မယ်ဆိုရင်စစ်ပွဲတွေချက်ချင်းရပ်ဖို့ဆိုပြီးတော့တအားပြည်သူတွေကတောင်းပေးနိုင်တယ်။ဒါပြည်သူတွေရဲ့ ownership ။ own ပြည်သူတွေပိုင်ထားတာလို့ပြောထားတယ်။အဲ့အဖေကလည်းတအားလို့ပြောထားတာ။ဒါပြည်သူတွေပိုင်ထားတာငြိမ်းချမ်းရပြည်သူတွေပိုင်တာ။ပြည်သူတွေတောင်းတာကိုဘာလို့မပေးတာလဲ။စစ်ပွဲရပ်ဆိုရင်ပြောလိုက်တာနဲ့တနက်ကြီးနဲ့ပဲဖြည့်ရှင်း ကျွန်တော်တို့ပြည်သူတွေကျွန်တော်တို့ဒီဘဝနော်ဒီပြည်ထောင်စုစိတ်သက်အမွေးမယ်ပေါ့အမွေးမယ်ဆိုရင်ကျွန်တော်ဒီစစ်ပွဲမရက်ပဲနဲ့တော့ဘလို့မှမဖြစ်နိုင်ဘူးဗျကျွန်တော်တို့ပြည်သူကလည်းပေးနိုင်တာတော့စစ်ပွဲရက်ဆိုတဲ့ဟာရဲ့စကားပါ
မြန်မာနိုင်ငံတဝန်းတိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ခဲ့တဲ့အတွက်အပြစ်မဲ့ဒေသခံပြည်သူတွေမှာထိခိုက်ဒဏ်ရာရတာမတန်မဆွမ်းဖြစ်ရတဲ့ဒုက္ခိတပြည်သူတွေအတွက်နိုင်ငံတော်အနေနဲ့တာဝန်ယူဆောင်ရှောက်ပေးစီလိုပါတယ်လို့ဆွေးနွေးသူလူငယ်တဦးရဲ့အခုလိုတောင်းဆိုမှုအပေါ်တောအောင်ဆန်းစုကြည်ဘက်ကလည်းလက်ခံပါတယ
်အခုအရင်ဆုံးကတည်းကလည်းစစ်ပွဲတွေဖြစ်နေတယ်အခုလက်ရှိအတိုင်းအတာမှာလည်းစစ်ပွဲတွေအခုတင်တီဖြစ်နေတုန်းပဲအဲ့လိုမျိုးစစ်ပွဲတွေဖြစ်လိုက်တိုင်းဖြစ်လိုက်တိုင်းမှာကျွန်တော်တို့လူမျိုးမတန်ဆွမ်းနေအများကြီးပဲဖြစ်လာတယ်ကိုယ်လည်းအင်္ဂါတခုခုဆွန်လိုက်ရလို့မတန်ဆွမ်းသူတွေဖြစ်လာတဲ့လူတွေအများကြီးပဲရှိရဲ့အဲ့လူတွေအတွက်ကိုဒီဘက်အစိုးရဘက်ကနေပြီးတော့လဲတာဝန်ယူပေးတာမျိုးမရှိဘူးဒီဘက်လက်နက်ကင်တပ်ဖွဲ့တွေဘက်ကနေပြီးတော့လဲသူတို့ရဲ့ဘဝကိုတာဝန်ယူပြီးတော့ဒီတက်ပို့ပြီးကောင်းလာအောင်စောင့်ရှောက်ပေးတာမျိုးမရှိဘူးဗျ
2018ခုနှစ်နှစ်တစ်ကူမှာကျင်းပနိုင်ခဲ့တဲ့လူငယ်တွေရဲ့ဇဂဝိုင်းကနေနောက်နှစ်တွေမှာပါငြိမ်းချမ်းရေးဇဂဝိုင်းတွေကိုကျင်းပနိုင်ပြီးနိုင်ငံတော်ကိုငြိမ်းချမ်းရေးလမ်းကြောင်းပေါ်ရောက်အောင်ဖော်ဆောင်ပေးကြဖို့လေဒေါအောင်ဆန်းစုကြည်ကညီကုန်းချုပ်မေကွန်းပြောဆိုရင်းတိုက်တွန်းတောင်းဆိုခဲ့ပါတယ
်ဒီနေ့ဟာ2018ခုရဲ့နှစ်ကပထမဦးဆုံးနေ့ဖြစ်ပါတယ်နောက်ဘာမှမကြဘူးလို့ထင်တဲ့အချိန်ကာလမှာ2018ကပထမဦးဆုံးနေ့ဖြစ်လာမှာပဲတစ်နှစ်ဆိုတော့ကုန်သွားတာအင်တာမြန်ပါတယ်ကုန်သွားတဲ့အချိန်မှာဒီတစ်နှစ်ဒီ365ရက်ကိုထိုက်တန်တန်နဲ့အများအတွေ့သုံးခဲ့တယ်ဆိုတော့ပတ်နဲ့လိပ်ပြာနဲ့နောက်နှစ်ကိုရင်ဆိုင်နိုင်မယ်ဆိုလို့ရှိလို့ရှိရင်ကျမတို့ဟာလူဖြစ်ရကျွတ်တတ်တယ်လို့ဒီလိုပဲသုံးသပ်လို့ရပါတယ်ဒီနှစ်အတွင်းမှာငင်းကြရေးဖြစ်စဉ်ဟာအင်တာမတ်တွတ်တက်မှုရှိနိုင်မယ်လို့အကျိုးယုံကြည်တယ်အကျိုးကတော့အများဆုံးဖြစ်စေချင်တယ်ငင်းကြရေးဆိုရင်ရတဲ့နာကြပါပြီအခုအချိန်ဟာနောက်မဆောင်နေတော့ဘူးအားလုံးဝိုင်းပြီးတော့ငင်းကြရေး2018ခုနှစ်ဟာငင်းကြရေးနေ့လို့သတ်မှတ်နိုင်အောင်လို့ဝိုင်းဝန်းကူညီကြပါလို့မေတ္တာရခံရတဲ့ညီကုန်းချုပ်ပါကျေးဇူးတင်ပ
ါဒီကနေ့ငင်းကြရေးဇကဝိုင်းကိုလေးလာသူအဖြစ်တက်ရောက်ခဲ့တဲ့အမျိုးသားလူငယ်ကိုရီးယားအတွင်းရေးမှုအဖွဲ့ဝင်မတ်တင်စာရွှွန်လေကြီးကလည်းငင်းကြရေးဇကဝိုင်းပေါ်သုံးသက်ချက်သူ့အမြင် VOE ကိုအခုလိုပြောပါတယ
်ဒီလူငယ်တွေပြောကြတဲ့ဟာရင်ရောဒီဘက်ကဒီတော့ဆက်ကြည့်တော့ကလည်းဒါလူငယ်တွေပေါ်မှာအသေးယူနှစ်နဲ့တစ်ခါနဲ့တွားနေတာမျိုးပေါ့နော်သူကကဒါလူငယ်တွေပြောတာလည်းပြန်နှားထောင်နေမိကုန်းနေလည်းအပြင်ပါကနေ Facebook ကနေ UR မျိုးကြီးရှိရဲဆိုတော့ဒါအဖွဲ့မှလာရဲဆိုတော့နောက်ဆက်တွဲဒီလို foreign ဒီလိုမျိုးစကားပိုင်းနေဖြစ်လာဖို့ဟိုအလားအလာအများကြီးရှိတာဒီလို don't ရရပေါ့နော
်နိုင်ငံတော်တိုင်းပင်ခံတဲ့လူငယ်တွေရဲ့ငြိမ်းချမ်းရေးစကားပိုင်းကိုမြန်မာ State Councilor Office Page ကနေပြီးတော့ live ထုတ်လွှင့်ပေးတယ်လို့တိုက်ရိုက်ထုတ်လွှင့်နေခြင်းနဲ့တပြိုင်တည်းပြည်သူတွေဘက်ကတိုက်ရိုက်မေးခွန်းမေးမြန်းပိုင်ခွင့်အစီအစဉ်ကိုလည်းထည့်သွင်းကျင်းပခဲ့တယ်လို့ဥဆောင်ဆွေးနွေးသူလူငယ်တွေအပြင်မြန်မာငြိမ်းချမ်းရေးလေ့လာသူတွေလည်းဒီနေ့ငြိမ်းချမ်းရေးစကားပိုင်းကိုတက်ရောက်ခဲ့ကြပါတယ်ရှင်VOA ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုည9:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်နေပါတယ်ရှင်။ဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအနေနဲ့2016ကုန်ပြီးနှစ်တစ်ကူးလို့တစ်နှစ်ပြီးတစ်နှစ်သာကူးပြောင်းသွားပေမဲ့မြန်မာနိုင်ငံကိုပြန်ပြီးတော့အခြေချနေထိုင်မှုအတွက်ကဝင်ငွေနဲ့ထွက်ငွေမမျှတမှုအလုပ်ကိုင်းနေအဆင်ပြေမှုတွေမရှိသေးတဲ့အတွက်နေရရင်းကိုပြန်ဖို့သူတို့တွန်းဆုံနေကြတဲ့အခြေအနေဖြစ်ပါတယ်။အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံထဲမှာတရားဝင်ကောတရားမဝင်ပါအလုသမာ3သန်းထက်မနည်းရှိနေကြတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခံမှန်းထားပါတယ်။နေ့စဉ်လဲထိုင်းနိုင်ငံထဲကိုအလုလာလုနေကြတာပါ။2016ခုနှစ်ကုန်ဆုံးလို့2018ခုနှစ်နှစ်တစ်ကူးချိန်မှာနေရရင်းကိုပြန်နိုင်ဖို့အတွက်ကအဆင်ပြေနိုင်မှုတွေမရှိသေးတဲ့အတွက်မြန်မာပြည်ပြန်ပြီးတော့အခြေချဖို့အခြေအနေတွေမရှိသေးဘူးဆိုပြီးရွှေပြောင်းအလုသမာတူကပြောပြပါတယ်
။ဩဒီမှာခါကြတော့ရှာလေးโอ้ตุ้นายงานเนี่ยตุ้นี่เนี่ยตุ้นี่อ่ะหญ้าตะเลยตุ้นายงานยาได้นี่เนี่ยอ่ะอะเส้นน้ําไม่เนี่ยไม่เข้าตามมาเลยดีทั้งสิอ่ะตุ้นายเนี่ยตุ้นายเนี่ยเอออะไรนี่ป่ะอะไรนี่คือว่ามาดีกว่าก็อะเส้นโหตู้เนี่ยนี่นายงานนี่อ่ะขนาดตาเปลี่ยนเลยจ้ะล่ะเว้ยทีเนี่ยเปลี่ยนชอบกว่าတော့ดูทั้งๆตลอดเลยจ้ะแต่ว่าดูแล้วเอาละดูก็ต้องเนี่ยไม่ซึมซาจักป่าว
ญาติปีมาอโซยะติดตะละพี่ในนอกมาအလုတ်ကန်အခွင့်အလမ်းတွေရရှိနိုင်ဖို့အတွက်ထိုင်းနိုင်ငံရောက်ရွှေပြောင်းမြန်မာလူသမားတွေကမျှော်လင့်နေကြတာပါဒီအတွက်နေရရင်ကိုပြင်ကြဖို့လဲဆန္ဒတွေရှိနေကြပါတယ်ဒါပေမဲ့လည်းမြန်မာပြည်တွင်းမှာအလုတ်ကန်အခွင့်အလမ်းတွေရှာဖွေနိုင်ဖို့အတွက်အဆင်မပြေနိုင်သေးတဲ့အပေါ်မှာနေရရင်ကိုပြင်ဖို့မစင်စားသေးဘူးဆိုပြီးထိုင်းနိုင်ငံရောက်ရွှေပြောင်းလူသမားတဦးကလည်းပြောပြပါဗျာတကယ
်တော့ကျတော့ဟိုပြန်လာခဲ့အလုတ်ရှိတဲ့ပြောလို့မလဲတကယ်ကပြန်ကြည့်တာခဏပဲပြန်ကြည့်ရတာမှမဖြစ်နိုင်ဘူးဘာလို့လဲဆိုတော့
ပြောနေလက်တွေ့နဲ့ထားထားတော့မရှိနိုင်ဘူး။ကြားလို့ရှိလဲအလောက်ကတော့ဒီမှာကျတော့ဘယ်လိုပြောမလဲ။ပုံမှန်လို့ရှိတာပေါ့နော်။ခုမှကျတော့ပုံမှန်လို့မရှိဘူးလေ။ဒီမှာကခုမှပြန်လို့ရှိရတော့ကိုတိုင်ကိုပြီးတော့ပြင်နေတာမှဒါမဲ့လောက်ဆက်ကစားဖို့ကျတော့အဲ့လိုအဆင်မပြေဘူး။အထောက်ထားရှိတဲ့ရွှေပြောင်းလို့သမားတွေအနေနဲ့ထိုင်းနိုင်ငံထဲမှာအနေဆုံးလိုအပ်ကဖြစ်ဘန်းငွေ300ရရှိပြီးအချိန် ဲ့ဆိုင်ရင်တော့ဒီလိုအားကဟာမိသားစုတွေရှိနေတဲ့သူတွေအတွက်တင့်တင့်မြတ်တာမှုတွေရှိတယ်လို့လည်းရွှေပြောင်းလို့သမားတွေကဆိုပါတယ်
။3000ကျပ်3000တော့မှပဲတရက်စာမရဘူးလေ။ဟိုလူတယောက်အတွက်ဆိုတော့နှစ်နှစ်စာလောက်ပဲရမယ်။အဲ့ဒါမိသားစုနဲ့ဆိုတော့ဝေးပေါ့လူတိုင်း5ယောက်ရှိရင်5ယောက်မိသားစုရှိမှတာလည်းစားလို့ရမယ်။ဒီမှာကကြတော့လူတရားလောက်ထားနေအနည်းဆုံးမိသားစု3000လောက်ကထိုက်စားလို့ရတယ်လေအခါကျတော့ဘလို့လူကပြန်ဖို့စဉ်းစားကြမှာလဲဟိုပြန်ဖို့ဆိုတာဟိုလောက်ကိုင်းစားတော့ပြီးအခြေပြန်စားကြမယ်ဆိုတော့သိစဉ်းစားကြဘူးလို့ဖြစ်နေကိုကိုယ်တိုင်ကသိမစဉ်းစားရဲဟာ
ထိုင်းနိုင်ငံထဲကို10စုနှစ်တခုကျော်ကတည်းကမြန်မာရွှေပြောင်းလူသမားတွေနေ့စဉ်ဝင်ရောက်နေကြတာပါတရားဝင်ဝင်ရောက်သူတွေကသိန်းကနန်းလောက်ပဲရှိပြီးတရားမဝင်နေထိုင်သူတွေကတော့တန်ကနန်းလောက်ရှိနေတာပါမြန်မာပြည်လူဦးရေရဲ့900ခန့်လုံးခန့်ဟာနေဆက်တွေကနေတဆင့်အိနီနာချင်းထိုင်းနိုင်ငံထဲကိုဝင်ရောက်အခြေချနေထိုင်နေကြတာဖြစ်ပြီးတချို့ကတော့မိသားစုလိုက်အခြေချတာတချို့ကတော့ရွာလိုက်လူငယ်အများစုကလာရောက်အလုပ်လုပ်ကြတာတွေလည်းရှိနေတာပါတချို့လည်းမြန်မာပြည်ကမိသားစုကိုငွေပြန်ပို့ပေးနေရတာတွေလည်းရှိနေပါတယ်ဒါပေမဲ့လည်းနှစ်သက်ကူးလို့တစ်နှစ်နဲ့တစ်နှစ်သာပြောင်းသွားပေမဲ့စားဝတ်နေရေးနဲ့အလုပ်ကင်အဆင်မပြေမှုတွေရှိနေသေးတာကြောင့်ရွှေပြောင်းလို့သမားအများစုကတော့နေရရင်ကိုပြန်ဖို့အတွက်ကတော့တွန့်ဆုတ်နေကြစေဖြစ်ပါတယ်ရှင်
။မယေးမှာတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲထိုင်းနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေအတွက်အရေးယူနိုင်မဲ့ဥပဒေပြဋ္ဌာန်းမှုစီစဉ်နေတဲ့အကြောင်းကိုလည်းတင်ပြပေးခြင်းပါတယ်။ထိုင်းနိုင်ငံမှာညှဉ်းပန်းနှိပ်စက်မှုနဲ့တခြားလူခွင့်ချိုးဖောက်မှုတွေကိုရာဇဝတ်ကြောင်းနဲ့အရေးယူနိုင်မဲ့ဥပဒေပြဋ္ဌာန်းမှုစဉ်းစားနေပါတယ်။အမျိုးသားဥပဒေပြုလွှတ်တော်ကိုတင်သွင်းမဲ့ဒီဥပဒေမူကြမ်းမှာတော့ညှဉ်းပန်းနှိပ်စက်မှုကျူးလွန်တဲ့အစိုးရအရာရှိတွေအနေနဲ့အမြင့်ဆုံးထောင်ဒဏ်220အထိချမှတ်ဖို့နဲ့ပြင်းပြင်းထန်ထန်ဒဏ်ရာရအောင်ညှဉ်းပန်းနှိပ်စက်တာမျိုးဆိုရင်အမြင့်ဆုံးထောင်ဒဏ်230နဲ့ညှဉ်းပန်းနှိပ်စက်ခံရသူတည်ဆုံသွားရင်ထောင်ဒဏ်တစ်သက်ကြာခံစေရမယ့်ပြစ်ဒဏ်တွေကိုရေးဆွဲထားတာဖြစ်ပါတယ်။အကြောင်းဆုံးကိုတော့ VOA သတင်းတောက် Ron Coban သတင်းပေးပို့ထားတဲ့သတင်းလွှာမန္နနာချန်ဆက်ပြောပြပေးပါရှင်
။အစိုးရကလက်ခံထားတဲ့ဥပဒေမူကြမ်းကိုတော့နိုင်ငံတော်ကောင်စီကနေပြန်လည်ဆန်းစစ်အတည်ပြုထားပါတယ်။ထိုင်းနိုင်ငံဟာဆိုရင်လူခွေရေးဆိုင်ရာဥပဒေပြဋ္ဌာန်းမှုနဲ့ကာကွယ်ရေးမှာချစ်ချယ်ပြည့်ပြည့်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာပါ။လက်စားဖြောက်ခံရသူတွေရေးကင်တွယ်ဆောင်ရွက်နေတဲ့ကုလသမဂ္ဂကော်မတီကတော့လူမသိသူမသိလက်စားဖြောက်ခံနေရတဲ့သူတွေနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရအရေးယူမှုတွေမရှိသလောက်နှဲပါတယ်လို့လည်းပြောဆိုထားပါတယ်။1980ခုနှစ်ကတည်းကထိုင်းနိုင်ငံမှာလက်စားဖြောက်ခံရတဲ့အမှုပေါင်း82မှုရှိခဲ့တယ်လို့လည်း UNWGEID ကမှတ်တမ်းတင်ထားပါတယ်ဒီလိုလက်စားဖြောက်ခံရတဲ့အမှုတွေကိုဥပဒေကြောင်းအရကင်တွယ်အရေးယူဖို့အမြဲတမ်းပြက်ကွက်ခဲ့တယ်လို့အမျိုးသားလူ့ခွင့်ရေးကော်မရှင်နာမင်းကြီးအန်ခနာနီလာပိုင်ချစ်ကပြောဆိုခဲ့ပါတယ
် You know that last 12 years we heard a lot of cases of embodied disappearance in Thailand
လွန်ခဲ့တဲ့12နှစ်ကျော်ကာလအတွင်းထိုင်းနိုင်ငံမှာလက်စားဖြောက်ခံရတဲ့အမှုတွေတော်တော်များများကြားခဲ့မှုပါတယ်။ဒါပေမဲ့တရားရုံးအထိရောက်တဲ့အမှုဆိုလို့တခုတောင်မရှိပါဘူး။သားကောင်ဖျားသူတွေရဲ့မိသားစုဝင်အများစုကလည်းကြောက်ပြီးမပြောချင်ကြပါဘူး
။သူ့ရဲ့ခင်မိုးမွတ်စလင်လူခွင့်ရေးရှင်နေဆွမ်ချိုင်းနီလာဖိုင်ချစ်ဟာလည်း2004ခုနှစ်မတ်လမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ
်။ဆွမ်ချိုင်းယေဆု told me that there's a lot of cases of people in the souththat were abducted and disappeared
ထိုင်းတောင်ပိုင်းမှာအတင်းအဓမ္မခေါ်သွားခံရပြီးတော့ပျောက်သွားတဲ့လူတွေရဲ့အမှုတွေတပုံကြီးရှိတယ်လို့ဆွန်ချိုင်းကပြောလို့ရှိပါတယ်။ဒါပေမဲ့ဘာမှမတတ်နိုင်ဘူး။အထောက်အထားမရှိတဲ့အတွက်ဘာမှမတတ်နိုင်ဘူးလို့သူကပြောပူပါတယ်
။အလားတူ2014ခုနှစ်တုန်းကလည်းကရင်တိုင်းရင်းသားတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ဘေလီဟာထိုင်းနိုင်ငံအမျိုးသားဥယျာဉ်ဌာနလက်အောက်ခံတစ်တော်တွေမှာတရားမဝင်တစ်ခိုးထုတ်မှုကိုစုံစမ်းနေရင်အမျိုးသားဥယျာဉ်အစ်စ်မြင့်အရာရှိတဦးနဲ့တွေ့ဆုံပြီးတဲ့နောက်ပျောက်ဆုံးသွားခဲ့ပါတယ်။အရာရှိကတော့ဘေလီကိုပြန်လွှတ်ပေးခဲ့တယ်လို့ပြောဆိုပေမဲ့အကျဉ်းပြတ်ချဆမှုစန့်ကျင်ရေးကော်မရှင်ရုံးကကင်တွယ်ထားတဲ့အမှုတစ်ခုအပြင်ဘေလီပျောက်ဆုံးမှုနဲ့ပတ်သက်လို့လည်းစုံစမ်းစစ်ဆေးခံနေရပါတယ်။ကရင်တိုင်းရင်းသားတက်ကြွလှုပ်ရှားသူဘေလီရဲ့ဇနီးကတော့အစိုးရအနေနဲ့ထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းစေချင်တယ်လို့ဆိုခဲ့ပါတယ်
။ဆိုတော့နော်ကอยากอยากฝากอยากฝากรัฐบาลหรือผู้ใหญ่ผู้มีหน้าที่หน่วยงานที่เกี่ยวข้อง หรือทุกคนที่ได้ฟัง
อโซยอนาบายนี่เนี่ยตัดสายฐานะฤดูก็เลยจม่าอนีเนี่ยต้องสู่จม่าเลยเจซุปิ๊บพี่รอลุนใหญ่ฉันนาควรยะณีราฤดูก็อ้งตัดปีจูหล่นดูฤดูก็เตียอุบรีเนี่ยอญีอเยยอยู่ไปบาลักษาเผาะขันเนี่ยอะหมู่ฤดูก็ตาสิบูเจซุปิ๊บพี่รอดาฤดูก็ส่งแยกไปบาหลูตูอ่ะท้ายบาตาเนี่ยเปาะสู่ตัวราဖြစ်ပါတယ်อเมริกันเชื้อสายลูกคนเยอะพอที่คุยเพื่อเดอ Human Rights Watch เยอะอาชาเยอะและท่องหนุนใจมูฟิลโรบินสันก็รอสมใจนิลาไพชิตเนี่ยเบลีโรเยอะมูเรกูจีเยท้ายลูกมูอไตวายมาออซาชีเดลูเรเนี่ยยินสายมาลูกคนเยอะหลุดช้าตัวเรด้วยสูญเสียก้าวเนี่ยสุราวูมีมังทบยานี่เดลูกเปลี่ยนสุเกวารีท้ายในงานมาเปลี่ยนจูหลงตัวเรกูเยอะมีอยู่เบลลูกเปย์ท่าเรสินลาฮาเลအဓိကပြဿနာတစ်ခုဖြစ်နေတယ်လို့လူခွင့်ရေလှုပ်ရှားသူတွေကထောက်ပြနေကြပါတယ်။လူခွင့်ရေလှုပ်ရှားသူလည်းဖြစ်စာရေးဆရာလည်းဖြစ်တဲ့ဘင်ဂျမင်ဇဝခီကတော့တာဝန်ရှိသူတွေကိုထိထိရောက်ရောက်အရေးမယူတာဟာယဉ်ကျေးမှုတစ်ခုလို့ဖြစ်လာနေတယ်လို့အခုလိုပြောဆိုခဲ့ပါတယ
်။ In some ways Thai culture itself long before the word impunity became in vogue in the human rights
လူခွင့်ချုပ်ပါမှုတွေနဲ့ပတ်သက်လို့လူငယ်ငွင်ဆိုတဲ့စကားလုံးဟာလူခွင့်လှုပ်ရှားသူအတိုင်းဝန်ကြားမှာရေပန်းမစခင်အချိန်တော်တော်ကြာကလေးကထိုင်းရင်ကျေးမှုအရာတချို့နေရာတွေမှာကျူးလွန်သူတွေကိုအရေးမယူရတဲ့သဘာဝမျိုးရှိတတ်ပါတယ်
။ဥပဒေကြမ်းကိုထိုင်းဆိုရကလက်ခံထားပေမဲ့လုံခြုံရေးအာဏာပိုင်တွေကညှဉ်းပန်းနှိပ်စက်တဲ့ဆိုတော့လူခွင့်ရေလှုပ်ရှားသူတွေရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ထိလွယ်ရှလွယ်အခြေအနေမှာရှိနေစေပါ။ပြီးခဲ့တဲ့စက်တင်ဘာလထဲမှာတော့လည်းနိုင်ငံတကာလူခွင့်ရေလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Amnesty International ကထိုင်းနိုင်ငံမှာပုံကန်သူတွေအဖြစ်တန်တရားရှိသူတွေကိုစစ်ဆေးရမှာရဲနဲ့လုံခြုံရေးတပ်ဖွဲ့တွေကညှဉ်းပန်းနှိပ်စက်မှုနဲ့တခြားမဖွဲ့မရဆက်ဆံမှုတွေနဲ့ပတ်သက်လို့အသေးစိတ်ဖော်ပြထားတဲ့အစီရင်ခံစာထုတ်ပြန်မှုစီစဉ်ခဲ့တာကိုတားမြစ်ခံခဲ့ရပါတယ်ရှင်
။မနနာချန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။စီစဉ်နေမကြခင်အဆုံးသတ်တော်မှာပါ။ကြာနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင်
။တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကနှစ်သက်ကူညာဆင်နွှဲသူတွေနဲ့ပြည်နေတဲ့ night club တစ်ခုမှာဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းတိုက်ခိုက်ခံရပြီး39ဦးသေဆုံးတယ်လို့ပြည်ထောင်စုဝန်ကြီးဆူလေမန်ဆွိုင်လူးကပြောပါရတယ်။တနတ်သမားကတော့အာဏာပိုင်တွေရှာဖွေနေစေဖြစ်ပါတယ်။သေဆုံးသူတွေထဲမှာနိုင်ငံသား16ဦးတူရကီနိုင်ငံသား5ဦးပါဝင်ပြီးနောက်ထပ်သေဆုံးသူ18ဦးကိုတော့ဘသူဘဝတွေဖြစ်တယ်ဆိုတာကိုမစစ်ဆေးရသေးဘူးလို့ပြည်ထောင်စုဝန်ကြီးကပြောပါတယ်။သေဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်2ဦးလည်းပါဝင်ခဲ့ပါတယ်။ဒဏ်ရာရသူ69ဦးဆေးရုံတင်ထားရတာမှာ4ဦးကဒဏ်ရာပြင်းထန်ပြီး2ဦးကတော့အတော်လေးစိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်။မြန်မာနိုင်ငံတွင်းကထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာတရားမဝင်နေထိုင်နေကြတဲ့တောင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်ခေါ်ယူဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတောင်းဆိုလိုက်ပါတယ်။ဒီမွတ်စလင်ရိုဟင်ဂျာတွေကမြန်မာနိုင်ငံတွင်းနှိပ်စက်ညှဉ်းပန်းမှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတာလို့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တို့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့မြန်မာနိုင်ငံဘက်ကလူတွေအဖြစ်စီစစ်ပြီးသားလူ2000လောက်ကိုပြန်ခေါ်မယ်ဆိုတဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားသဘောတူညီချက်ကအရင်အစိုးရလက်ထက်ကတည်းကရှိခဲ့တာလို့မြန်မာသမ္မတယုံဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။2019ခုနှစ်နှစ်သစ်ကိုကမ္ဘာတစ်လွှာစီစီကားကကြိုဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်က Times Square ယဉ်ပြင်မှာလည်းနှစ်သစ်ကူကိုဆွေးနွေးဖို့လူအများအများစုဝေးခဲ့ကြပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တန်ကီထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.